လေပြည်တော်ချင်းထောင်မှာအချင်းကျနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုစစ်ကောင်စီဒုတိယဗိုလ်ချုပ်ကြီးရာပြင်းနဲ့အငိမ့်စားဒုတိယဗိုလ်ချုပ်ကြီးခင်စောဦးတို့တွားရောက်တွေ့ဆုံခဲ့တယ်လို့သတင်းတချို့မှာမကြသေးခင်ရပိုင်းတွေကဖော်ပြခဲ့ကြတာဟာမဟုတ်မှန်တဲ့အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA ကိုပြောပါတယ
်။တချို့သတင်းဌာနတွေကကျွန်တော်တို့ထုတ်လွှင့်နေတယ်။ချို့တော့လူမှုကွန်ရက်စာမျက်နှာတွေပေါ်မှာဖြစ်နေတဲ့ဒါကောင်စားစုကြည်နဲ့ဒုတိယဗိုလ်ချုပ်ကြီးရပြည့်တင်ဒုတိယဗိုလ်ချုပ်ကြီးခင်စောဦးတို့တွေ့ဆုံခဲ့တယ်ဆိုတဲ့သတင်းဟာမမှန်ကန်ပါဘူး။ကောလာဟာလသတင်းများသာဖြစ်ပါတယ်။တွေ့ဆုံခဲ့ခြင်းလည်းမရှိပါဘူး။
အဲ့လိုတွေ့ဆုံခဲ့တဲ့ဆိုတဲ့သတင်းထွက်ပေါ်အပြီးမှာပဲနှစ်ရှည်ထောင်နိုင်တွေကြာခံနေရပြီးကျန်းမာရေးမကောင်းတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD 2ဥက္ကဋ္ဌဒေါက်တာစွန်မြင့်မောင်နောက်နိုင်ရကဦးဝင်းချိန်နဲ့တခြားပါတီထိပ်တန်းခေါင်းဆောင်တချို့ကိုလူငင်းချမ်းသာဝင်ပေးမယ်ဆိုတဲ့သတင်းတွေအခုရက်ပိုင်းမှာထွက်ပေါ်ခဲ့ပါတယ်။ NLD ပါတီခေါင်းဆောင်တချို့ကိုလွှတ်ပေးမယ်ဆိုပြီးဒီလိုအပြင်းအထန်သတင်းတွေထွက်နေတာနဲ့ပတ်သက်လို့ VOA ကဆက်သွယ်မေးမြန်းတာမှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကအခုလိုပြန်လည်ဖြေကြားခဲ့ပါတယ
်။အခုလောကထိတော့ကျွန်တော်တို့မသိသေးပါဘူး။ကျွန်တော်အနေနဲ့ကထောင်တွင်းမှာပဲဖြစ်ဖြစ်ထောင်ပြည်မှာပဲဖြစ်ဖြစ်လိုအပ်တဲ့ကျန်းမာရေးနဲ့ပတ်သက်လာတဲ့လုပ်ငန်းတွေတော့ကျွန်တော်ဆောင်ရွက်ပြီးလည်းရှိတယ်။အဒီရနဲ့ပတ်သက်ပြီးတော့ကျွန်တော်အနေနဲ့ကျွန်တော်ပြောလို့ရတာအဓိကတော့ကျန်းမာရေးပါ။ကျန်းမာရေးကိစ္စနဲ့ပတ်သက်တော့ကျွန်တော်လိုအပ်တဲ့ဆောင်ရှောက်မှုတွေတော့ဆောင်ရွက်ပြီးလည်းရှိတယ်လို့ပြောပါမယ်
။ဒါသာဆုံးမြင့်မောင်နဲ့ဦးဝင်းထိန်တို့နှစ်ယောက်ဟာအသက်အရွယ်ကြီးနေကြပြီဖြစ်တယ်လို့သူတို့ကျန်းမာရေးတွေကလည်းထောင်တွင်းမှာနေထိုင်မှုမသင့်တော်ဘူးလို့သူတို့ရဲ့ရှင်းတွေကတင်ပြထားပါတယ်။လက်ရှိမှာအသက်80ကျော်ပြီဖြစ်တဲ့ဦးဝင်းထိန်ဟာကျန်းမာရေးအခြေအနေကြောင့်ညဘက်မှာအောက်ဆီဂျင်တက်ပြီးအိပ်စက်နေရသူဖြစ်တယ်လို့စီးကျူနဲ့နှလုံးရောဂါအခန့်ရှိသူတယောက်လည်းဖြစ်ပါတယ်။အသက်80ကျော်ရှိနေပြီဖြစ်တဲ့ဒေါက်တာစွန်မြင့်မောင်ကတော့ကင်ဆာရောဂါခံစားနေရတာဖြစ်ပါတယ်။ဒေါက်တာစွန်မြင့်မောင်ကိုစစ်ကောင်စီကအာဂတိမှုတဘာဝဘေးမှုရွေးကောက်ပွဲမှာမလျော်ဩစာသုံးမှုစတဲ့အမှုပေါင်းများစွာနဲ့ဆွဆွဲပြီးတရားစွဲဆိုထားခဲ့တာဖြစ်ပြီးစုစုပေါင်း1029နှစ်ချမှတ်ထားပါတယ်။NLD နာယကတဦးဖြစ်သူဦးဝင်းချိန်ကိုလည်းနိုင်ငံတော်အကြီးညိုပြတ်အောင်ပြုလုပ်တဲ့ဆွဲဆွဲချက်ရစသက်ကြီးပုံမှန်124ကကြီးနဲ့အမြင့်ဆုံးပြစ်ဒဏ်ဖြစ်တဲ့1020ချမှတ်ထားပါရရှင်။